တော်တာရှင်များမင်္ဂလာပါခင်ဗျာဒီတစ်ပတ်မှာတော့တောင်သူလယ်သမားအခွင့်အရေးကာကွယ်ရေးနဲ့အကျိုးစီးပွားမြင့်တင်ရေးဥပဒေအကြောင်းကိုပြောချင်ပါတယ်အဓိကပြောချင်တာကတော့လယ်ယာလုပ်ငန်းခွင်တိုးတက်ရေးကိစ္စတွေပြင်တဘာဝဘေးကြရောက်လို့သီးနှံတွေပျက်စီးချိန်မှာပါအကူအညီတွေပေးရမယ်ဆိုတဲ့အချက်တွေပါဝင်တဲ့ဒီဥပဒေအကြောင်းကိုစာအုပ်ထဲမှာပြင်မထားဘဲအမှန်တကယ်အသက်သွင်းဖို့လိုနေပြီဆိုတဲ့အကြောင်းပါမြန်မာနိုင်ငံမှာတောင်သူလယ်သမားအခွင့်အရေးကာကွယ်ရေးနဲ့အကျိုးစီးပွားမြင့်တင်ရေးဥပဒေကို2023ခုနှစ်အောက်တိုဘာမှာပြဋ္ဌာန်းခဲ့ပါတယ်ဒီဥပဒေရဲ့အခန်း1မှာဥပဒေရဲ့ရည်ရွယ်ချက်တွေအဖြစ်တောင်သူလယ်သမားတွေအရင်းအနှီးရရှိနိုင်ဖို့ဤပညာနဲ့တွင်းအားစုတွေလွယ်လွယ်ကူကူရရှိနိုင်ဖို့တည်နှံ့တွေတင့်တင့်နဲ့ဈေးရဖို့လောက်ကွက်ငယ်တောင်သူတွေရဲ့အကျိုးကိုမြင့်တင်ဖို့တဘာဝဘေးကျလို့တည်နှံ့တွေပြက်စီးရင်တအားသမျှကူညီဖို့ဆိုပြီးအချက်၅ချက်ပါပါတယ်ပြီးရင်အကောင့်ထဲပေါ်မဲ့အချက်တွေအဖြစ်ဥပဒေရဲ့အခန်း3မှာအချက်73ချက်ထပ်မံပါဝင်ပါသေးတယ်အကြမ်းမြင့်အနေနဲ့တော့ချင်းငွေပံ့ပိုးပေးဖို့ဈေးကွက်ရှာဖွေပေးဖို့သီးနှံဈေးနှုန်းတည်င်းအချက်လက်တွေဖြန့်ဖြူးပေးဖို့လွတ်လပ်စွာစိုက်ပျိုးတင်ပို့ခွင့်ပေးဖို့တောင်သူတွေရဲ့အခွင့်အရေးကိုဥပဒေအရအကောက်ခွဲပေးဖို့တို့နဲ့တဘာဝဘေးကြုံလို့သီးနှံပြက်စီးရင်အကူအညီပေးဖို့စသဖြင့်တို့ဖြစ်ပါတယ်အမှန်တကယ်သာဒီဥပဒေကိုအကောင့်ထဲပေါ်လာရင်မြန်မာနိုင်ငံရဲ့လေယာဉ်လုပ်ငန်းခွင်အနေနဲ့ဖွံ့ဖြိုးတိုးတက်ရေးလမ်းကြောင်းပေါ်ကိုမြန်မြန်ဆန်ဆန်ရောက်သွားနိုင်မယ့်အနေအထားပါဒါပေမဲ့ခက်နေတာကဥပဒေကိုပြဋ္ဌာန်းလိုက်တာကနှစ်နှစ်လောက်သာရှိလာတယ်ဥပဒေကိုအကောင့်ထဲပေါ်ဖို့ဘာမှမလုပ်သေးတာပါတောင်သူလယ်သမားအခွင့်အရေးကာကွယ်ရေးနဲ့အကျိုးစီးပွားမြင့်တင်ရေးဥပဒေထဲမှာဒုသမရခေါင်းဆောင်နဲ့ဦးဆောင်အဖွဲ့ဆိုတာကိုပြည်ထောင်စုအဆင့်ပုံကိုယ်တွေစိုက်ပျိုးရေးလုပ်ငန်းမွေးမြူရေးလုပ်ငန်းနဲ့တက်ဆိုင်တဲ့အသင်းအဖွဲ့တွေတောင်သူလယ်သမားအဖွဲ့အစည်းတွေကပုံကိုယ်တွေနဲ့ဖွဲ့စည်းရမယ်အဲ့ဒီဦးဆောင်အဖွဲ့ကဥပဒေကိုအကောင့်ထဲပေါ်ဖို့ဆောင်ရွက်ရမယ်လို့ပါပါတယ်ဒါပေမဲ့ဒုသမရဦးဆောင်နဲ့ဦးဆောင်အဖွဲ့ကဥပဒေကိုအကောင့်ထဲပေါ်ဖို့အတွက်အခုထိတခါမှအစည်းအဝေးခေါ်တာတောင်မရှိသေးပါဘူးလို့အဖွဲ့ထဲမှာပါတဲ့တင်းအဖွဲ့ကိုယ်စားလှယ်တွေလယ်သမားအဖွဲ့စည်းတွေရဲ့ကိုယ်စားလှယ်တွေကပြောပါတယ်နှစ်နှစ်သက်တမ်းရှိပြီဖြစ်ပေမဲ့တောင်သူလယ်သမားအခွင့်အရေးကာကွယ်ရေးနဲ့အကျိုးစီးပွားမြင့်တင်ရေးဆိုတဲ့ဥပဒေကစာအုပ်ထဲမှာအိပ်ပျော်နေသေးပါတနိုင်ငံလုံးရေပေးကြုံလို့တောင်သူတွေဆုံးရှုံးမှုကြီးကြီးမားမားကြုံတွေ့နေရတဲ့အချိန်မှာတောင်ဒီဥပဒေကခေါင်းထောင်ကြည့်ဖို့မရသေးပါဘူးတောင်ဝင်ရှိသူတွေကလည်းဥပဒေကိုအကောင့်ထဲမဖို့သေးပဲနဲ့မတိကျအောင်ဆောင်လို့ကောင်းနေစေဆိုတဲ့အနေအထားပါဥပဒေကိုအကောင့်ထဲပေါ်ပေးပါတော့လို့အောက်ခြေလယ်သမားတွေတင်မကဘဲနဲ့လုပ်ငန်းရှင်အသင်းအဖွဲ့တွေကပါအကြိမ်ကြိမ်တိုက်တွန်းစောင့်မျှော်နေတာတောင်အခုထိဘာတမ်းမှမကြားရသေးပါဘူးဒီဥပဒေအတွက်ဥပဒေမူကြမ်းကိုစာရေးတုန်းကတော့လယ်သမားအဖွဲ့စည်းတွေရဲ့ကိုယ်စားလှယ်တွေအနေနဲ့နေပြည်တော်မှာအစည်းအဝေးတွေဆွေးနွေးပွဲတွေကိုအခောက်ပေါင်းမြောက်များစွာတောတက်ခဲ့ရပါတယ်သူတို့တွေအနေနဲ့ရှိသမျှအာအင်မိသမျှညံရင်နဲ့ဥပဒေပေါ်ပေါက်ဖို့မျော်လင့်တကြီးနဲ့အတက်တရောဆွေးနွေးခဲ့ကြတာပါဒီဥပဒေကိုအကောင့်ထဲပေါ်ဖို့အရေးဘယ်အဆင့်လောက်များခရီးပေါက်ပြီလဲလို့ဥပဒေကိုအကောင့်ထဲပေါ်ပေးဖို့တိုက်တွန်းနေတဲ့အသင်းအဖွဲ့တွေကိုအောက်တိုဘာလဆန်းကတခါထပ်ပြီးမေးကြည့်ပါတယ်ကြားရတဲ့အဖြေကတော့ဥပဒေကအကောင့်ထဲပေါ်လာဖို့မပြောနဲ့အကောင့်ထဲပေါ်ချဖို့နဲ့ပတ်သက်ပြီးအစည်းအဝေးတောင်တခါမှမခေါ်သေးပါဘူးဒီတော့ပြောချင်တာကဥပဒေကိုအကောင့်ထဲပေါ်မဲ့ဦးဆောင်အဖွဲ့ထဲမှာပါတဲ့ဒုသမရနဲ့ဒီပြင်ပြည်ထောင်စုအဆင့်ပုံကိုယ်တွေမှာအခြားလုပ်ရမယ့်ကိစ္စတွေလည်းအများအပြားရှိနိုင်ပါတယ်။ဒါပေမဲ့ဘလို့ပဲဖြစ်ဖြစ်ယူထားတဲ့တာဝန်တွေကိုကိုစားဆောင်ရွက်ပေးဖို့အရန်လူတော့ထားလို့ရမှာပါ။မဟုတ်ရင်လည်းဒီဥပဒေကိုအကောင့်ထဲပေါ်ဖို့အချိန်ပေးနိုင်တဲ့ပုံကိုယ်တွေနဲ့ပဲအလုပ်လုပ်မဲ့အဖွဲ့ကိုဖွဲ့စည်းတင်ပါတယ်။အဲ့ဒီအဖွဲ့ကိုပဲဥပဒေကိုအကောင့်ထဲပေါ်ဖို့တာဝန်ကိုလွှဲပေးတင်ပါတယ်။ပြောရမယ်ဆိုရင်တော့ပြီးခဲ့တဲ့နှစ်နှစ်အတွင်းမှာတောင်သူလယ်သမားအခွင့်အရေးနဲ့အကျိုးစီးပွားမြင့်တင်ရေးဥပဒေကိုအစိုးရကမြန်မြန်ဆန်ဆန်အကောင့်ထဲမပေါ်ဘဲနေခဲ့တာကိုလှုပ်ဖို့စီစဉ်နေတယ်ဆိုပြီးဖြစ်ဆွတ်နားလည်ပေးလို့ရပါတယ်။ဒါပေမဲ့အခုလိုတတိုင်းပြည်လုံးနီးပါးကြုံခဲ့ရတဲ့ရေးပေးကြောင့်လေယာကန္တအထိကိတ်များနေတဲ့အချိန်မှာတော့ဥပဒေကိုအကောင့်ထဲပေါ်ဖို့ဘာမှလှုပ်တာမတွေ့ရသေးတာကတော့တာဝန်ရှိသူတွေဘက်ကပြက်ကွက်မှုကြီးမားတာပဲလို့ကောက်ချက်ချရမှာပါ။ဒါကြောင့်တာဝန်ရှိသူတွေကိုပြောချင်တာကဥပဒေပါပြဋ္ဌာန်းချက်တွေကိုအကောင့်ထဲပေါ်ဖို့မတိကျအောင်ဆောင်မနေပါနဲ့ဥပဒေကိုအကောင့်ထဲပေါ်ဖို့အလွန်အမင်းအလောက်ရှုပ်နေတယ်ဆိုရင်အချိန်မရရင်အချိန်ရတဲ့လူနဲ့အစားထိုးလိုက်ပါတိုင်းပြည်ရဲ့လက်ရှိအနေအထားအရဥပဒေမှာပါတဲ့ဒါဇင်နဲ့ချီနေတဲ့အချက်တွေအားလုံးကိုချက်ချင်းမလုံနိုင်သေးရင်တော့လုံနိုင်တဲ့အချက်ကိုစလုပ်ပါတော့လို့ပြင်းပြင်းထန်ထန်တိုက်တွန်းလိုက်ပါတယ်စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေကျေးဇူးတင်ပါတယ်ကျွန်တော်အောင်နိုင်ကျော်ပါ